မင်္ဂလာညနေခင်းမှာသောရရှင်နေအင်းငိမ့်သားရရှိကြပါသည်ခင်ဗျာ VOA အမေရိကန်တန်ရ2018ခုနှစ်မတ်လ12ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျမသင်္ကီထိုက်ပါရှင်စီးပွားနိုင်ငံဂူတာအရှေ့ပိုင်းဒေသတွင်းကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးအတွက်ရုရှားနဲ့သဘောတူညီချက်ကိုစီးပွားသဘောအဖွဲ့တစ်ခုကကြေညာလိုက်ပါတယ်။အာဖဂန်နိုင်ငံအနောက်ပိုင်းကမြို့နယ်တစ်ခုကိုတော့တာလီဘန်တို့ကဒီကနေ့မှပဲသိမ်းပိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမှာ NCA လက်မှတ်ထိုးထားတဲ့ RCSSSSA တပ်တွေနဲ့NCA မထိုးရသေးတဲ့ TNLA တပ်တွေကြားစိုက်ပွဲဖြစ်နေတဲ့သတင်းကိုနားဆင်ရဖို့ရှိသလိုမကြာသေးခင်က NCA စာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနေပြည်တော်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအတားမြစ်ခံနေရပါတယ်
။ဒီလူမျိုးညားတဲ့ဆိုတဲ့အချက်နဲ့ဟိုထိုးရတိုင်းထားတဲ့ပုံမှာကျွန်တော်တို့ဒီစာရဟိုအင်တန်ကြီးကုန်ကျင်းတို့တန်ခါပြီးစီတို့ကိုကျွန်တော်တို့ဒီ
မွန်ပြည်သက်ပါတီတာဝန်ရှိသူတို့ပြောကြသွားတာပါ။ဒီအကြောင်းနဲ့အတူပြီးခဲ့တဲ့ရက်ပိုင်းကအလောင်းတူပေါ်ရရှိတဲ့ကချင်စေဘေးရှောင်ဒုက္ခသည်နှစ်ဦးနဲ့ဆိုင်တဲ့အမှုကိုစတင်စစ်ဆင်းနေတဲ့အကြောင်းတွေကိုလည်းနားဆင်ရအောင်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရခဲ့ပြီလို့တိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်။ဂျာအစ်အယ်အစ္စလမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့တနင်္လာနေ့မှာကြေညာခဲ့တာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တာလို့ပြောဆိုပါတယ်။တရားရသူတွေဆိုတဲ့အထက်မှာသဘုံတိုက်ခိုက်ရေးသမားတွေပါမလားအယက်သားတွေပဲလားဓမ္မဖုံနှစ်ဖက်စလုံးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဘေးလွရာရွှေပြောင်းရေးကိုအဆင့်ကျင်ဆောင်ရွက်မယ်လို့သဘုံအဖွဲ့ဘက်ကပြောပြီးမဲ့အချိန်ကာလသတ်မှတ်ချက်ဒါမှမဟုတ်လေဒီလူတွေကိုဘယ်ခေါ်သွားမလဲဆိုတဲ့အသေးစိတ်တွေတော့မပါရှိပါဘူးဆီးရီးယားနိုင်ငံမြို့တော်အနီးကသဘုံတို့ထိန်းချုပ်ထားစေဖြစ်တဲ့ဂူတာရှေပိုင်းဒေသပြန်လည်ထိန်းချုပ်နိုင်ရေးဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကရုရှားတပ်ဖွဲ့တွေအထောက်အပံ့နဲ့ပြီးခဲ့တဲ့လကစလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသစ်စီဦးတည်ပြုတရုတ်နိုင်ငံအနေနဲ့ဝိုင်းဝန်းတွန်းအားပေးခဲ့တဲ့ပေါ်လေးစားချီးကျူးမိကြောင်းတောင်ကိုရီးယားမြို့သားလုံခြုံရေးချန်ပေကဒီနေ့ထုတ်ပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့ပတ်ကကြေညာခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားမြို့သားလုံခြုံရေးချန်ပေချုံအီယုံအနေနဲ့တရုတ်ရဲ့ထိပ်တန်းနိုင်ငံခြားရေးမူဝါဒရေးအချံပေရောင်ကြီးချီတို့နဲ့တွေ့ဆုံပြီးအခုလိုထုတ်ပြောလိုက်တာပါကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစီရေးနဲ့ငြိမ်းချမ်းရေးအတွက်အခုလိုတိုးတက်လာမှုတွေဟာဆိုရင်တရုတ်သမ္မတရှီကျင်းပင်နဲ့တရုတ်အစိုးရရဲ့တက်တက်ကြွကြွထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတာလို့တောင်ကိုရီးယားသမ္မတနဲ့အစိုးရကယုံကြည်ထားကြောင်းခြံကပြောလိုက်ပါတယ်တရုတ်အနေနဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစီရေးနောက်တွေ့ဆုံဆွေးနွေးခြင်းနဲ့ပြဿနာတွေကိုဖြေရှားရေးကိုလိုလားကြောင်းရန်ကကျန်ကြီးချီကလည်းပြောဆိုခဲ့ပါတယ်စင်နိုဘယ်ဒီမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလိုက်လျောမှုလုပ်မှာမဟုတ်ပဲမြောက်ကိုရီးယားကိုဆက်ပြီးဖိအားတွေပေးသွားမှာဖြစ်တယ်လို့လည်းအမေရိကန်ယာရှိတွေကမနေ့ကအခိုင်အမာပြောခဲ့ပါတယ်ညှိနှိုင်းမှုတွေလုပ်နေချိန်မှာအတင်းအဆောင်တစ်ခုမှအပြစ်မခံနိုင်တယ်လို့လိုက်လျောမှုလည်းတစ်ခုမှလုပ်မှာမဟုတ်ကြောင်းအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA Director Mike Pompeo က Fox နဲ့ထဏာကိုပြောလိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတွဲပြီးလိုအပ်တဲ့စီးရေးလေးချင်းမှုလုပ်ဆောင်တာကိုမြောက်ကိုရီးယားကောက်ဆောင်ဘက်ကဆက်ပြီးခွင့်ပြုရမှာဖြစ်ကြောင်းလည်းမစ္စတာပွန်ပီယိုကဆက်ပြောခဲ့ပါတယ်ခင်ဗျာ
အီရန်နဲ့နေဆက်ကအာဖဂန်နစ္စတန်အနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေသိမ်းယူပါတယ်တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြဆုံးလဲများခဲ့ပါတယ်အာဖဂန်နိုင်ငံဖာရိုက်ပြည်နယ်တွင်ကအာနာဒါရာမြို့နယ်ကိုသဘုံတွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်လိုက်တယ်လို့ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်အမျိုးသားလုံခြုံရေးညွှန်ကြားမှုရုံးထောက်လိုင်းရဲ့အဖွဲ့အစအုံတွင်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိန်းချုပ်ထားစေဖြစ်ပြီးဒေသရင်းမှာတိုက်ပွဲတွေကအပြင်းအထန်ဆက်ဖြစ်နေတယ်လို့ NASA Myri က VOA ကိုပြောပါတယ်။တောင်ထူထရာအာဖဂန်မြို့နယ်ကိုလေးဆောင်ထောက်ကူတွေအခုတပ်ဖွဲ့တွေဆေးလွတ်ထားပါတယ်။ဒါပေမဲ့လို့လေတာလီဘန်တို့ကအာနာဒါရာကိုတွားရလမ်းတွေအလုံးကိုမိုင်းတွေထောင်ထားတာကြောင့်စစ်မြေပြင်ကိုခြေရင်တပ်တွေထပ်ဖြိဖို့အခက်အခဲဖြစ်နေပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၈ဦးသေဆုံးပြီး Let on Pianet Nine, Li Jangani, Taka came to Maro. The bone chops sell out this song Nelu. Pire, when you turn up, your winya got your so tabare. Mune Ocho Yemujo. She tana jone, Nito Wago, appear what Tincho Tabi, Lu Dali Bando pick up your body. Lenegi, Miabianet, do sit at those she nego, think see a media jang. I've got double wins hung out this song net jang, Taliban, your winya got your rubber. Murema, the bony, kill any that bongole, Taliban got to tabare. Napasalon yet your suja de Bomaro, Lula de debuja de Yajubo, KK Shinivarish.
American and Jay when you rex tell us and her chamudo, Raja Minago, Tinibe Yaltogedi, Chatamra, it will be netrism with Shinivare. I didn't know Tinet Nabaymaro, Nigeria Nanga, Abujago, Selesakama, Pippi, Nigeria, Tamra, Muhammad to Baharina, letrism of Chipare, the name of Tanga Tiadongara, Waji tell us and Namacham Chinigaraja. ကင်ညာနိုင်ငံမှာရောက်နေတဲ့သူရဲ့အစီအစဉ်တချို့ကိုဖျက်ခဲ့ရပြီးတနင်္ဂနွေနေ့ကမှစီစဉ်ထားတာတွေကိုပုံမှန်ပြန်လည်လုပ်ကင်လာနိုင်ခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံမြို့တော်နာရိုဘီမြို့တော်မှာရှိတဲ့အမေရိကန်တပ်ဝင်မှလွန်ခဲ့တဲ့အနှစ်20ကဘုံပေါက်ကွဲတိုက်ခိုက်မှုကြောင့်သေဆုံးတရာရခဲ့သူတွေအတွက်ကွန်ပျူတာကျင်းပတဲ့အုံမှုပဲခံတာကိုတယောက်ခဲ့ပြီးလွမ်းလူပန်းကွယ်လည ဆိုတဲ့အချက်နဲ့ဟိုသူရပ်တိုက်ထားတဲ့ပုံမှာကျွန်တော်တို့ဒီအမျိုးသားဆန်ဟာလုံးဆောင်ကြအစီအစဉ်တွေအများကြီးပြင်ပလို့လာကြောင်းစနေနေ့ဒုံကတော့သူတက်ရောက်မဲ့အစီအစဉ်တွေကိုဖြတ်ခဲ့ရပြီးအများယူခဲ့ရတယ်လို့နိုင်ငံခြားရေးဌာနကဆိုပါတယ်မြောက်ကိုရီးယားရေလိုကိစ္စရဲ့ကြီးတွေနဲ့ရဲနှင်းငယ်ရှုပ်နေခဲ့ပြီးတဲ့နောက်ဒါမှမဟုတ်ဖြစ်သွားခဲ့ရတာလို့လည်းနိုင်ငံခြားရေးဌာ
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1068 kHz 1969 နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်အတွင်းဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာလူမျိုးတုံးသက်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားမျိုးအထိမြင်ရတာမို့ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းလူနည်းစုလူမျိုးအရက်သားတွေအပေါ်မှာမြန်မာစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာတွေဖြစ်နေတယ်လို့ကုလလူ့အခွင့်အရေးကိုယ်စားလှယ်မစ်ရန်ဟီလီကဒီကနေ့တင်းနယ်လာနေ့လူ့အခွင့်အရေးကောင်စီမှာပြောဆိုသွားပါတယ်။ NLD အစိုးရလက်ထက်နှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခွင့်အရေးတွေရော့ပန်းအားနည်းလာသလိုဥပဒေနဲ့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းထိထိရောက်ရောက်မလုပ်နိုင်ခဲ့ဘူးလို့မစ်ရန်ဟီလီကဝေဖန်သွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေးလာစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့တာဝန်ရှိသူတွေကလည်းသူတို့တွေ့ရှိချက်တွေကိုလူ့အခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မြန်မာဆိုရအနေနဲ့ကတော့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့ကိုရောမစ်ရန်ဟီလီကိုပါမြန်မာနိုင်ငံထဲဝင်ခွင့်မပြုခဲ့ပါဘူး။ဝါရှင်တန်ဒီစီကမြန်မာတမ္ပတ်ကြီးဦးအောင်လင်းကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့အထောက်အထားပြန့်နှံ့ရင်သူတို့အနေနဲ့ကင်တွယ်ဖြည့်ရှင်းဖို့အဆင်နဲ့ရှိတယ်လို့ VOA ကပြောပါတယ်။မြန်မာလူ့ချုပ်ရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့ ICC ပြစ်မှုဆိုင်ရာနိုင်ငံတကာတရားရုံးအနေနဲ့အရေးယူကင်တွယ်နိုင်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကလည်းတိုက်တွန်းထားတာပါ။နိုင်ငံတကာကဆွတ်ဆွဲနေတယ်လို့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှု ethnic cleansing လူမျိုးနွယ်လိုက်ရှင်းလင်းဖယ်ရှားမှုတွေဟာအစိုးရရဲ့မူဝါဒမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတော့တုံ့ပြန်ထားပါတယ်ရှင
်။စခိုင်းပြည်နယ်မြောက်ပိုင်းကမီးလောင်ခဲ့တဲ့ယာနဲ့ချီတဲ့ Ranger ကျွေးရတွေကို Ranger တွေရဲ့မျက်ကွယ်မှာမြန်မာအနာဘင်တွေကပြန်လည်တည်ဆောက်နေတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ Amnesty International ကထုတ်ပြောလိုက်ပါတယ်။ Ranger တွေဘိုးစင်ပေါ့ဆက်အံမွေးဝမ်းကြောင်းနေထိုင်လာခဲ့တဲ့မြေပေါ်မှာအိုးအိမ်တွေစက်ပြိုးမြေတွေကျွေးရတွေတိုးချဲ့တည်ဆောက်ပြီး Ranger မှုသူတွေပို့ပြီးနေထိုင်လာရင်းနဲ့လုံခြုံရေးပုံပြီးတင်းကျပ်လာနိုင်စေမြန်မာအနာဘိုင်တွေရဲ့လုပ်ရည်ပေါ်မှာ Amnesty International အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်နေတယ်လို့ထုတ်ပြောထားပါတယ်။ဂျိုတုကနေရယူထားတဲ့ပုံတွေ၊ဗီဒီယိုတွေ၊ Ranger တွေတက်ကြွလို့ရှားတွေနဲ့ကြွချင်သူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုကူကာပြီးမြန်မာအနာဘိုင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လည်တိစောက်နေပြီဆိုပြီး Amnesty International အစီရင်ခံစာကထောက်ပြလိုက်တာပါ။မ မီလောင်ပြင်ရိုဟင်ဂျာခြေရွာတွေကိုရှင်းလင်းရေးဥယျာဉ်တပ်တွေလုံခြုံရေးစခန်းတွေအခြေခံစာအုပ်တွေဆောက်လုပ်ရေးကိုဒီနေ့စာပိုင်းမှာမြန်မာအာဏာပိုင်တွေဘက်ကအင်းနဲ့အားနဲ့ဆောင်ရွက်လာတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရိုဟင်ဂျာတွေဌာနေပြည်ရေးတွေပြည်လည်တိဆောက်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းမြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုဒေတာရင်းမှာဖွံ့ဖြိုးရေးလုပ်ငန်းတွေအရှိန်ဟုန်နဲ့ခြေခြေပြက်ပြက်လုပ်နေတဲ့သဘောတဘာဝကအကြီးအကျယ်ဆိုရင်းစရာဖြစ်ကြောင်းလည်းဒီအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာအစိုးရကစေစုနှစ်တွေချီအပေးထောက်ပံ့ပေးထားတဲ့ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုတွေကင်းရှင်းသွားရေးအတွက်မြန်မာအရက်ဘက်နဲ့စစ်ဘက်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့ဆိုးဝါးလာတဲ့လူခွင့်ချုပ်ဖောက်မှုတွေနိုင်ငံတကာဥပဒေတွေအရရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတာဝန်ရှိသူတွေကိုရေးရွာမယ်လို့လည်းဒီ Amnesty International အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင
်ဗျ။ Russian သရှူဟောင်း Sergey Skripal နဲ့တမိဖြစ်သူ Yulia တို့ကိုလောက်ကျန်တပ်ဖြတ်ဖို့ကြံစည်မှုအတွေ့ရုရှားအပေါ်ဗြိတိန်ဝန်ကြီးချုပ် Theresa May ကအပြစ်တင်ပြောဆိုဖို့ရှိနေတယ်လို့ရုရှားသမ္မတ Vladimir Putin ရဲ့အဆိုအရကိုစန့်ကျင်ပြီးနေနေတာတွေတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းရှိနေတယ်လို့အထင်ကြီးဗြိတိန်သတင်းစာကြီးကဖော်ပြလိုက်ပါတယ်အစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးအပြီးအစောဆုံးဒီကနေ့မှကြေညာချက်ထွက်လာနိုင်တယ်လို့ဒီကနေ့တနင်္လာနေ့အစောပိုင်းမှာ Time for London သတင်းစာကြီးရဲ့ website မှာဖော်ပြထားတာဖြစ်ပါတယ
်။ American ကျောင်းဆရာဆရာမတချို့ကိုအထူးသဏ္ဍပြစ်သင်တန်းပေးဖို့နဲ့လက်နက်ဝယ်ရည်သူတွေကပြည်တော်စုအဆင့်ကနေနောက်ခံသမိုင်းပိုတင်းတင်းကျပ်ကျပ်စစ်မဲ့ဥပဒေချမ်းကိုထောက်ခံကြောင်းအင်ဗီရောကထုတ်ပြောလိုက်ပါတယ်။ဒီကနေ့တုံးပတ်ကျော်ကဖြစ်ခဲ့တဲ့ Florida ကျောင်းတွင်ပြစ်ခတ်မှုအပြီးလေးမှာပဲသမ္မတဒေါ်နယ်ထရမ့်ကကျောင်းဆရာဆရာမတွေကိုလက်နက်တပ်ပေးတင်တယ်လို့ပြောခဲ့ပြီးမှအခုတော့ပြည်내တစ်ခုချင်းလိုက်အရေးချင်းပြည့်မိတဲ့ဆရာဆရာမတချို့ကိုသူတို့ဆန္ဒလျောက်သနပ်ပြစ်တင်နှံပေးဖို့အင်ဗီဒေါ်ရာရှိတွေကမနေ့ကပဲကတိပေးလိုက်တာပါဒါအပြင်စစ်မှုထမ်းဟောင်းနဲ့ပင်စင်စားရဲဝန်ထမ်းဟောင်းတွေအနေနဲ့လည်းကျောင်းဆရာဆရာမအဖြစ်လျှောက်ထားဖို့အင်ဗီဒေါ်ရာရှိတွေကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့အရင်သမ္မတထရမ့်ထောက်ခံပေးထားတဲ့စစ်ပွဲသုံးလက်နက်ဝယ်ယူနိုင်သူအသက်သတ်မှတ်ချက်ကို18နှစ်ကနေ21နှစ်အထိတိုးမြှင့်ရေးကိုတော့ထည့်မကျေညာခဲ့ပါဘူးမနေ့တုန်းကသတင်းတောက်တွေနဲ့တယ်လီဖုန်းကတစ်ဆင့်ရှင်းလင်းပွဲလုပ်ရမှာအင်ဗီရောရရှိတွေကဆက်ပြီးပြည်နယ်တွေအနေနဲ့ချင်းချောက်မှုရှိသူဖြစ်ယူဆထားသူတွေလက်ထက်သနက်တွေယာယီပြန်သိမ်းထားဖို့နောက်ဒီလူမျိုးတွေလက်နဲ့မဝင်နိုင်အောင်ကာကွယ်ပေးဖို့နဲ့စိတ်ချမှတ်ရေးဆောက်ရှောက်မှုတွေတိုးချဲ့သွားဖို့သမ္မတ Trump ကတိုက်တွန်းသွားမယ်လို့ဆိုပါတယ်ခင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိညီတိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်အရင်ဦးဆုံးရှမ်းမြောက်ပိုင်းကတိုက်ပွဲတွေအခြေအနေကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSC တောင်ပိုင်းတပ်ဖွဲ့နဲ့ TNLA ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မန်းဆန်အနောက်ဖက်ကြေးရွာ၅ခုကဒေသခံပြည်သူ400လောက်ဟာမန်းဆန်ဟုံးတော်ကြီးကျောင်းမှာခိုလုံနေရပါတယ်။တစ်ချိန်တည်းမှာပဲမန်းဆန်နဲ့ကြောင်းမဲမြို့နယ်အဆက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့သလိုတိုက်ပွဲကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။ဒီသတင်းကိုတော့ပြည်ဝသတင်းတော်ကုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်နမ်တူမြို့နယ်နဲ့နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဒီလ10ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါနမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းပလောင်ပြည်သူ300ကျော်ဟာသူတို့နေရက်ကြေးရွာကနေတင်းရှောင်ပြီးမန်ဆန်ကြေးရွာဖုံးတော်ကြီးကျောင်းကိုတွားရောက်ခိုလုံနေရကြောင်းနမ်တူကဒုက္ခသည်များကုညီဆောင်ရှောက်ရေးကော်မတီဒုဥက္ကဋ္ဌဆိုင်းပညာကပြောပါတယ
်ဖြစ်တာကတော့နမ်တူမြို့နယ်ပန်းဆောင်ဥစုပန်းကုတ်ကြေးရွာကပေါ့နော်ဆယ်နေရဖြစ်တာအဆစ်ဆောင်ရဆယ်နေရစပြီးရောက်လာကြမန်ဆန်ကြေးရွာဖုံးကြီးကျောင်းမှာလည်းဧရာလာတဲ့အလုံး320လောက်ရှိတယ်အင်းတော်စုနဲ့စစ်စင်မစုပလောင်ရရှမ်းရရအခုလူငယ်ပြန်လာရောကျွန်တော်တို့ဒီပရိတာပြင်းနေတာပေါ့ဒါရောက်ပြီးတော့ကုနီပံပိုးပေးပါ
နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်သူအနည်းငယ်သာရှိတယ်လို့ကြောင်မဲမြို့ကဒုက္ခသည်တွေကိုကုညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်ကြောင်မဲကမလာကြဘူးမိုင်းငေါ်ဘက်ပဲတွားတယ်အနည်းချင်းပါပဲခင်ဗျာမိုင်းငေါ်မြို့နယ်ခွဲပေါ့ကျောင်းမင်းမြို့နယ်ထဲမှာပါမယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာ SSA တောင်ပိုင်းတပ်ဖွဲ့ပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာအပြန်အလှန်တိုက်ခိုက်တာတွေမကြာခဏဆိုသလိုဖြစ်ပွားနေတာပါ။ကျောင်းမင်းမြို့နယ်အတွင်းကဒေသခံပြည်သူတွေဟာတိုက်ပွဲအတွင်းထောင်ထားတဲ့မိုင်းတွေကြောင့်အခက်အခဲတွေ့နေရကြောင်းလည်းအခုလိုဆက်ပြောပါတယ်
။ဖ ိုးတာကအဲ့ဒီမိုင်းထောင်တာပေါ့နော်ရွာသားတွေကပြပချမ်းနဲ့မတော်ရောက်တန့်ရှိတယ်မလို့ရောက်နောက်နေ့နောက်နေ့လာမဲ့ခြေပြီးချင်းတော့တစ်ဖက်ကတော့လုံးဝပြတ်သွားနိုင်တယ်ဒီကြောင်မင်းမျိုးနဲ့မြောက်ပိုင်းကုန်လေလမ်းဒီမိုင်းထောင်တာတွေလက်ပချမ်းနဲ့မိုင်းထောင်တယ်နွားတွေညင်းနေအဲ့လိုလေဟိုစစ်သားထားလာလဲမိုင်းနေပြီတဲ့အများဆုံးကတော့ TLA ကပြတ်တော်ကိုထောင်တယ်လို့ပြောတာပဲအဲ့ဒါတက်ကတော့အဝေးကနေပဲလက်နဲ့ကြည့်နေလမ်းထူတယ်ရွာတဲ့တွေပြီးပြီးတော့ရွာသားတွေမှန်တာလည်းရှိတယ်အမျိုးမျိုးပဲသုံးဖက်သုံးလမ်းဖြစ်နေဘယ်သူမှဘယ်သူမှလည်းပြောလို့လည်းမရတော့ဘူးဗျအဲ့လိုရွာသားတွေတော့အခက်အခဲအများကြီးကြုံရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလည်းနမ်ဆန်နဲ့ကြောင်မဲမျိုးနယ်အဆက်မှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာကြောင့်ကြောင်မဲနဲ့မိုင်းကောဘက်ကိုလူတစ်ထောင်ကျော်ထွက်ပြေးခဲ့ရဘူးပါတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစဉ်ကပလောင်လက်နက်ကင်တပ်ဖွဲ့ပါဝင်ရေးကိုအစိုးရကညှင်းဆို့ထားပြီးတမ်ဘော်နဲ့ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့ရှမ်းနဲ့ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေမှာတော့ပလောင်တပ်ဖွဲ့ဘက်ကရှမ်းတပ်ဖွဲ့တွေဟာသူတို့နယ်မြေတွင်ကြီးကြော့ဝင်ရောက်လာတာကြောင့်ဖြစ်ရတာလို့ပြောဆိုသလိုရှမ်းတပ်ဖွဲ့ဘက်ကလည်းဒီနယ်မြေဟာအရင်ကသူတို့ထိန်းချုပ်နယ်မြေတွေဖြစ်ကြောင်းပြောဆိုတာတွေရှိနေပါတဲ့
ဒီရတဲ့နောက်ကုမိုးစော်ရဲ့တရင်ပြဖို့ချက်ဖြစ်ပါတယ်အခုလို NCA လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့တွေတိုက်ပွဲဖြစ်ပွားနေကြမှာပဲပူပူနွေးနွေး NCA လက်မှတ်ထိုးရတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကကန့်သတ်နေတာကြောင့်ဒီလူထုတွေ့ဆုံပွဲကျင်းပနိုင်ရေးအတွက်အစိုးရဘက်ကပြန်ပြီးတင်ပြထားတယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်လက်ရှိ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်မွန်ပြည်သက်ပါတီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP စတဲ့အဖွဲ့တွေဟာလည်းအလားတူကန့်သတ်မှုတွေရင်ဆိုင်နေရပါတယ်ဒီအချိန်ကိုတော့ထိုင်းချီဆိုင် VOA သတင်းနောက်နိုင်ကွန်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါ NCA လက်မှတ်ရေးသူထားတဲ့မွန်ပြည်သက်ပါတီရဲ့အကျူလူထုသွေးဆုံပွဲကျင်းပရေးအတွက်စီစဉ်နေစမှာတပ်မတော်ကလည်းလူဝင်အားကသလာမှုကြောင့်ရပ်ဆိုင်းထားရပြီးလူစုသွေးဆုံပွဲဆက်လက်ကျင်းပခွင့်ရရှိရေးအတွက်ငင်းချမ်းရေးကော်မရှင်ကိုဆက်လက်တင်ပြထားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကခုလိုပြောပါတယ်
။ဒီလူမှုရေးနားလည်းဆိုရဲအချက်နိုင်ကိုသူရဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုငင်းချမ်းရေးကော်မရှင်နဲ့ NRBC တို့ကိုကျွန်တော်တို့ဒီဆက်တင်ပြထားတာရှိပါတယ်ဒီကြည့်ပြနေတဲ့ချိန်မျိုးတို့လေဒီလိုကအစီအမံအောင်ဘလို့များဖြစ်ရှင်နေတယ်အဲ့ဒီပုံမှာလည်းပဲကျွန်တော်တို့ဒီဆောက်ဆံရုံပါပဲ
မလဆယ်နေ့မှာကော့ကရိတ်မြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီသထုံခရိုင်ဌာနချုပ်စခန်းတွင်ကျင်းပဖို့စီစဉ်ထားတဲ့လူစုသွေးဆောင်ပွဲကိုတပ်မတော်ဘက်ကလည်းလူဦးရေ30ဆက်မကျော်ရတတ်မှတ်ညွှန်ကြားလာတယ်လို့နိုင်ဝင်းလှကဆိုပါတယ
်ကျွန်တော်တို့သာသနာ့ဘက်ကအဆုံးအလောအဆုံးဖွဲ့စည်းအဆုံးပါလို့နိုင်ငံရေးပါတီကလူရေရောနောက်မှုတင်ဖွဲ့ရလူရေရောကျွန်တော်တို့ကမိသားစုတွေလည်းညီအစ်ကိုပြောတော့ပါလို့ဆက်သွေးဆောင်ပြီးတော့ကျွန်တော်တို့ NGO ထိုးရတဲ့အကြောင်းတွေနောက် NGO ထိုးပြီးတော့ပါဒီကဲလုံးနိုင်ပါရှိကလေးပေါ့အဲ့ရောက်တဲ့လူစုကြီးကပါလေထောက်ပြန်လာမယ်ဆိုတာငါဆောင်မှာပါလို့အဲ့ဒါကိုတပ်ကဒီလိုကဟိုများတယ်ပေါ့ဗျာ20 30ခန့်မတော်မျောပါသေးနဲ့ဒီ30ခန့်ရှော်ရင်တော့လည်းဒီလိုခူးကြီးလို့မရဘူးတကယ်လို့သာမင်းလာတာပေါ့လေ
မိုးလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီတနေရာကိုလူစု250ဦးဝန်းကျင်ခန့်နဲ့မလ10ရက်နေ့ကနေ28ရက်နေ့အထိတပ်တီဧရိယာနေရာ9ခုမှာလူစုသွေးဆုံပွဲတွေကျင်းပဖို့မွန်ပြည်ပါတီကနေစီစဉ်ထားတာပါတမရကလည်းညွှန်ကြားလာတဲ့လူဝင်အား30ထဲနဲ့လူထုသွေးဆုံပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဝင်းလှကဆိုပါတယ်။မွန်ပြည်တပ်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးသူထားတဲ့လက်နက်ကန်ဖွဲ့တစ်ခုဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ညှိနှိုင်းသဘောတူညီချက်အရတကြံမတိုင်မီဧပြီလ6ရက်နေ့ရေးမြို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရာထားပေမဲ့လည်းဒီလိုလူထုအကျိုးဆွေးနွေးပွဲအတွက်လူဝင်အားကသချက်ကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။ NCA လက်မှတ်ရေးသူပြီးရင်နိုင်ငံရေးရဆက်လက်တွဲဆုံဆွေးနွေးသွားဖို့မျှော်မှန်းထားပေမဲ့လည်းဒီလိုကန့်သတ်မှုတွေကြောင့်မျှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ဘူးလို့မွန်ပြည်တပ်ပါတီပြည်ထောင်စုရာတာဝန်ခံနိုင်ဝင်းလှကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲထဲပါနေအောင် NCA လက်မှတ်ဆွေးနွေးပွဲကိုလေထိုးလာခဲ့တယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီမျှော်လင့်တဲ့အတိုင်းတော့ဖြစ်မလာဘူး။တခြားနေရာတွေကမှလည်းအဲ့လိုပါပဲဆိုတော့ကဒီ NCA နဲ့ကျွန်တော်တို့နဲ့အလားတူကြောက်ဝါစုတခြား NCA ဆိုနိုင်ရတဲ့အဖွဲ့အစည်းများကြီးဆံပါရတယ်။သူတို့က NCA ပေါ်မှာအယုံကြည်ရော့လာတဲ့သဘောတော့တောင်းနေလာနိုင်တယ်။ဒါလည်းလို့ပဲကျွန်တော်တို့ဖြေခြင်းပါလိမ့်မယ်။
Aladu and Z Lama Yitu Bifite, Shami Bale to Dong Yi Kansi, RC Eserka, Chimba Meniago, Tamro Bega, Kanda Mudu Shini Raja, Achu Luzu Twisum Wari, Machimba Nandidlu, Shanlu Mula, Mura Sinanga Yisunuele, Machimba Nandibahu, Tomai Shami Zamro, RC Eser Sinine, Achu Luzu Twisum Wari, Sela Chimba Nandidwe, Suya Tamrone, Ninani Zelu, RC Eser Pyokuya, Pumuji Sanging at Yoware,
Chenodo Bega Ninagado, Puru Musite. ဒီမှာမှာဒါကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကြည်ကြည်ပြန့်ပြန့်လုပ်ခွင့်ရှိတယ်ဆိုတဲ့အမြင်ရှိအောင်ဒါပေမဲ့တမတော်ဘက်ကအဲ့လိုမဟုတ်ဘူးကတော့သူမြင်လာကြတော့ကျွန်တော်တို့ပြောင်းပြန်ဒါကြောင့်မို့အခုအမြင်မတူနေတဲ့ဟာကိုညှိနှိုင်းဖို့ကလည်းပေါ့ကျွန်တော်တို့ဘက်ကဒီအစိုးရတမတော်အကြီးအကဲတွေနဲ့အမြင်ချင်းတူအောင်အလုပ်တော်တွေးဖို့စီစဉ်ထားရှိပါဒီကိစ္စကြည့်ရှင်းဖို့လက်ရ
အခုလိုမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးသလိုအကျိုးလူထုတွေ့ဆုံဆွေးနွေးပွဲကျင်းပရေးမှာတမတော်ကလည်းဟန်တာမှုတွေနဲ့ကြုံနေရပါတယ်အခုလိုမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပဖြစ်ရင်လာမယ့်မေလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့23ရာစုပြင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယကျင်းစီဝေးပေါ်တရားမှုတွေရှိလာနိုင်မယ်လို့လည်းတိုင်းတိုင်းရေးလေ့လာသူတွေကလည်းတုံ့
လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစပါအတင်းချုပ်ကအခြေခံစပါးစီနှုန်းသတ်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလောက်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလေသမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွင်နဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ထရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါရရှင
်။မနေ့ပြန်စနေည VOA မနေ့ပြန်အင်္ဂါည VOA ထရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကချင်အမျိုးသားနှစ်ဦးအသက်ခံရမှုရဲကစတင်ဆစ်ဆီးနေတဲ့အခြေအနေကိုပြောပြပါမယ်။ကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်သတ်နေမြေအတွင်းမှာမတ်လ၈ရက်နေ့ကတွေ့ရှိခဲ့တဲ့ကချင်ဆွေပေးဆောင်ဒုက္ခသည်နှစ်ဦးရဲ့အမှုကိုစတင်စုံစမ်းစစ်ဆေးနေပြီးမျက်မြင်သက်သေနှစ်ဦးကိုလည်းဒီကနေ့စစ်ဆေးဖို့ရှိနေပါတယ်။တေဆုံးသူနှစ်ဦးဟာဦးခေါင်းကိုတနက်နေ့ပြစ်ဒဏ်ခံရတယ်လို့ယူဆရကြောင်းဒီအမှုကိုအဆအဆုံးလိုက်ပါကူညီနေသူတို့ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ကချင်စစ်ရှောင်ဒုက္ခသည်ဥဖော်ခန်းယော်နဲ့ဥအင်ခွန်နော်ဆန်းခေါ်ဒေါ်ကျန်နော်ဆန်းတို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမျိုးနဲ့စကမ်းမှုဥမျိုးတန်းကပြောပါရယ
်အမှုကတော့ဖန်နံပါတ်9ပေါ့ဗျာပုံမှန်3အထက်နဲ့ဖွင့်တာဟုတ်ကဲ့ဥမာ6ပေါ်ရှိပါသေးတယ်ဗျာသူတို့ကားစုတွေပါပြပြီးတော့အဖြေထွက်လာပါဘူးသူကြကျတော့လှမ်းပြောပါမယ်
ဆောင်လန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်းရှိသူတွေကအသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့လည်းလွန်ခဲ့တဲ့နှစ်ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့နှီးဆက်သူတဦးဖြစ်သလိုဒီအမှုကိုအစဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတဦးကပြောပါရယ်မျက်မြင်သက်သေတွေကိုဒီကနေ့မှလည်းထပ်မံစစ်ဆေးဖို့ရှိနေရလို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါရယ
်ကျွန်တော်မနေ့တုန်းကကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနေရောက်ပေါ့သူတို့နေရောက်ကိုမနေ့ရောကဖြစ်ပြီးသွားပြီပေါ့ဒီနေ့ကြားတဲ့ခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ရောစကမူရိုသူတို့ဆယ်တန်းအဆောင်သူတို့အဲ့ဒီဟာရှိတယ်ဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ဒီခပရာယံပေါ့အခုအသက်ခံရတဲ့ဂျေးရွာပေါ့နော်အဲ့ဒီဟာအုတ်ချုပ်ရည်မှုတွေကိုသူတို့ပြန်ပြီးမှခေါ်ရတာရှိတယ်ပြဆိုတော့သူတို့သူတို့နေရောက်လာမယ်ပေါ့နော်
သူတို့တိတ်ဆုံးရရဲ့အကြောင်းရင်းကတော့ဆီအောင်စစ်စစ်ချက်ထွက်လာမှာပဲအတည်ပြုနိုင်လိမ့်မယ်လို့စကမ်းမှုဥမျိုးတန်းကပြောပါရယ်ဒါပေမဲ့အလောင်းတွေကိုတူဖော်ရေးနေရာမှာကိုယ်တိုင်လိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတနက်နေ့ပြစ်ခတ်ထားရတယ်လို့ယူဆတဲ့အကြောင်းပြောပါရယ
်ကျွန်တော်တို့ကိုယ်တိုင်အမှသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုယ်တိုင်မြင်ခဲ့တယ်အခုလောလောဆယ်ကတော့စစ်ချက်ကတော့ဆီအောင်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနက်ကို
ပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကုံလုံးကပွင့်ထွက်သွားတာပြဟုတ်မြင်မြင်တတ်တည်ရဲ့ပြောဆိုချက်အရဒီနှစ်ဦးအဖမ်းဆီးထိန်းသိမ်းခံရရဲ့ဇနဝါရီလ3ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆကြောင်းလဲသူကပြောပါရယ်
သူတို့နှစ်ဦးပြောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေနေနဲ့အချိန်ကြီးလိုက်ရှာခဲ့ပေမဲ့မတွေ့နိုင်ပေမဲ့ဖြစ်ရကနောက်ဆုံးမှသူတို့ကိုမြှုပ်ထားတဲ့နေရာကိုကွက်ပြီးကန့်တတ်နေပေဖြစ်သတ်မှတ်ထားတဲ့တော်တော်တွေမှာလောင်းကိုကျွေးခဲ့ရတာလို့ဆိုပါတယ်မိသားစုဝင်တွေနေနဲ့ဖေဖော်ဝါရီလမှာတချိန်တွတ်ရှာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတွတ်ရှာတဲ့ကတော့လူ10ယောက်နဲ့သူတို့တွတ ตัวชาเลยก็ทรมาร์ตัวที่นั่นเองอยู่มาบางวันนี้มีด้าสุตัวอักขุติสวาเรมีด้าสุวันนี้เว้ยตัวชาชาเลยส่วนมีวันไหนวันนี้บอกเราเว้ยโอมาเชลล์ทุกท่าเลยเว้ยเดี๋ยวเราตัวสองทุกคู่ตีวาบีส่งเลยตีวาบีบอกเนาะโอ้ทุกทุกสองทุกคู่ก็โอ้เป็นจัตุตาพี่ยังไงสมัยนี้เราตัวเชียงอยู่มาชาเลยเพราะก็จะมาชลาสัตตนาอีชี้ยนี่สัตตนาอี
จอจอลีมาตัวที่ลองตัวเดียบเขาแต่ส่วนตัวอุปกรณ์ยนต์เนี่ยอุปกรณ์ความน่าสนใจนั้นอู้จะส่งตัวไปตรงสักคนเดียวจะมาตัวเอเชียลองดูว่ามีด้าซูวันนี้ก็ตัวสีแก่ผิวใบเขมียาวิวเอ็นเราคู่จอเทียดเรียนไปบูจะบักนะวิวเอ็นนี่ทุเรียนเนี่ยซีซันเนี่ยพัฒนาลูกวิบันจะไปจีเนี่ยที่ต้องเชื่อต้องยินเนี่ยส่วนเราอีเมลิสเบอร์มิสแอดวิวเอ็นนิวส์ดอทคอมก็สายด้านในมาเลยกูจะนั่งทุเรียนเนี่ย ビューエイレディオシーズンピビジマベビューエイミャマバンヤユミタニャシーズンネゴエイシャセセベンジュルワニパンユシュザネンドロディビビエイユタンライマレサオミョシュザネマレクニャグロジャニディレチンドデマドリンチンジョゴマテンギタガピョピャマピパレ
ซีเรียในงานมิโรดมัสก์มีเปลี่ยนที่ตากแต่ยังยัดท้าตุรีโกเปลือยเสียเปลี่ยนยีรัสเซียในตัวตุนิเจียชี้เกจังได้เปิดพิจารณาเกิดอาเซบังอาอดีตการทูตพูดจิตคุกับพิอสุไลปาร์จ่าเอชเอลอิสลามพูดกับดิสามิเชกูที่นี่ตั้งนานมาจีนยาลาพิบีรัสเซียในตัวตุนิเจียชี้ด้วยกุลาตามกากันนี่ตั้งแต่สุดเกิดลูกพิอสุเกบาร์ยังคุยในงานกูนิวเคลียร์พิจารณาสุนิพูดดิสิอุติสิบู ที่อุปการวันวันตัวอาเปกเกเรอพอตั้งกุริยาอเมริกาลงจมีจัมเปกาชิจูพิอสุไลปาร์เรอเมริกันตำรวจตอนนี้ทรานเนียกุริยาเขาสังเกตจงอุนดูจ้าส่วนนี้บอกซีซิงกูพิเกเรตรีมปากกาจีนยาเกปีเดนเอาตั้งกุริยาอเมริกาลงจมีจัมเปเนเดียวเยทิจันหนึ่งเงินใจมัวร์ดจียาจัมเปยันจีชิโรที่กันนี่ด้วยส่งส่วนนี้ชาราพิบาร์เร อิรันเนสกาอัฟกานิสถานนับไปมิวเนติคูกูตาลีบันเมกาเต็งอยู่ไล่ไปเลยแต่แค่มือเดียวส่วนใหญ่ลงจมีตะพอดีกับจะส่งเลยชี้เกี่ยวกับเรื่องอัฟกานิสถานในงานพาราบินเรื่องอันนาทารามิวเนโกแต่วันนี้ก็ที่กันนี่ตั้งแต่วันนี้สบายมาวิ่งไปแค่เข็บมิวเนทนาจูกูจะใช้ที่บ้านเต็งอยู่ไล่เดียวจ้าปีนี้ส่วนใหญ่เปลี่ยนกุญแจกับเปลี่ยนไปเลยมิวตันลงจมีเหตุจำมือจู
ท่าเรือเผยสาวดีเนสิตาสกันดีกว่าสุยาตะพอดีใครมาเที่ยวท่าเจ็บชิดาจ้าที่ตาเรือมาเราได้เปิดปิ้นชั้นสับเพียงนี้เจ็บชิบาร์เลยเชฟเคซูบักมีอันที่จริงจู่กูมาถึงยี่ไทยเปียบยากีแล้ววะดิฉันนี่ตัวซีเซนทั่วโลกยิ่งกว่ากูยังนั่งเชฟบีแต่หนุ่ยอินเจเนียร์ลินเนสริมกับเชฟบาร์เลยวิวเอเมริกันแต่ยันนี่เป็นยามาวลาซีเซนโกยันนี่ชาวนาอีกวัยนี่คนไหนที่ไลน์ดูมีดาสักคนสักกูนั่งอารุวันนี้เต็มสักเกล้าเชฟบาร์เลยวิวเอโกน่า
This program has come to you from the Voice of America, Washington. from Washington.